Pinglanish nai ngay maa yao ni de kula tamakaya miyamaa nai ngay lu kuyin saaya atru kuzile yanhi li haa. Dikini maa roo kauksas bazaa maa shiye doka de hene dwee song piro go sakhandwee ngaa achi ni wii. Niyea piyanyi sisi dine bata loo songza miyamiyan gare echaang kuraan dwee ke zaaya doka de de choka piyo piya waari. Doka de wii gaaro yakhaan bine maa lata loo piri kaari piya boa ni de chi ni wii ne. Niyea piyanyi sisi dine bong maa suwee muri gu piyo suge za baari. Piyo song guro satwee songza ntaare masu munga piyo piya bimaa piya baari shim.
Myanmar Bangladesh နိုင်ငံ Jaga Zero Zone ဂျာခန်နေမြေမှာရှိနေကြတဲ့ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံပြီးနောက်တနေ့မှာပဲလူခွေဆိုင်ရာကုလအထူးကိုယ်စားလှယ်ရဟီလီဟာကော့ဘဇာမှာရှိတဲ့အကူအညီပေးအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့ဒုက္ခသည်တချို့ကိုတွေ့ဆုံခဲ့ပြီးတော့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့နေရပြန်မဲ့အစီအစဉ်ပေါ်ဒုက္ခသည်တွေရဲ့သဘောထားကိုမေးမြန်းခဲ့တာပါကုတုဘလောက်ဒုက္ခသည်စခန်တွေ့ဆုံရမှာပါဝင် ဦးမာမော့အာလီကတော့ဒုက္ခသည်တွေနေရပြန်လို့ပြင်မဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေတွေနဲ့လက်ရှိအစီအစဉ်ပေါ်မှာဆွေးနွေးမှုတွေကိုလူခွေကိုယ်စားလှယ်ထံတင်ပြခဲ့တယ်လို့ပြောပြပါတယ
်။ဆိုတော့ပထမဆုံးတော့ဟိုအခုလက်ရှိမြန်မာနိုင်ငံအကန့်တွေနေရခြင်းတွေကိုမြင်ခဲ့တယ်။ဒုတိယကျွန်တော်ကန်ရခြင်းတွေကိုမြင်ခဲ့တယ်။တတိယကျွန်တော်ကပြန်သွားတဲ့နိုင်ခြင်းတွေကိုဘလူတင်လည်းပါရဲလူမင်းကျတာပေါ့အကန့်တွေမှာအမီမဲဆဲမှာလာပြီးတက်ပွဲတစားပြင်းနေဆိုတော့အဲ့ဒါကျွန်တော်ရဲ့ပြန်သွားမယ်အစီအစဉ်ကိုနောက်နေမယ်လို့ရှင်စားပါလို့ဆိုပြီးတင်ပြခဲ့တယ်အဲအဲ့ဒါနောက်တစ်ခုကဒီရေလို့ရှိရမယ်တူတာတဲ့ MOU ကိုပဲအပြတ်မဲ့ပြီးတော့အဲကျွန်တော်ကိုဟိုပြန်ကိုဖို့ရှူလာနေလို့ဆိုတာကျွန်တော်ကဒီတော့လည်းအဲ့ဒီ MOU ကိုလက်မခံဘူးအဲ့ဒီ MOU မှာကျွန်တော်ရဲ့လူလာကြကြိုတောင်းဆိုချက်တွေပါမှလည်းပါရမဟုတ်ဘူးအဲ့ဒါလည်းမကန်နိုင်ဘူးလို့ပြောတာပြီးသားပဲအဲ့ဒါကိုလည်းနိုင်ငံတကာကဝိုင်းပြီးတော့ကော်တီပေါ်ဖို့တရှိသားနေရဆိုတော့ကျွန်တော်တို့ကမကောင်းဘူးပေါ့ကျွန်တော်ဆွေးနွေးနေရတယ်အဲ့ဒါပဲသူ့ကိုတင်ပြခဲ့တယ
်ရခိုင်ပြည်နယ်မြောက်ပိုင်း2019ဩဂုတ်လတုန်းကရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကနောက်ဆက်တွဲဆိုသလိုသိမ်းချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ကတိပြုထားပြီးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR နောက်ဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့နားလည်မှုစာချုပ်လွှာတွေကိုလည်းတိကျစီလက်မှတ်ရေးထိုးထားပါတယ်ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ရောက်သိမ်းတဲ့ချီတဲ့ရိုဟင်ဂျာတွေကပထမအတုပ်ဖြစ်တဲ့150လောက်ကိုပြီးခဲ့တဲ့နှစ်နိုဝင်ဘာလထဲမှာပဲမြန်မာနိုင်ငံဘက်ကိုစတင်ပို့ဆောင်မှုစီစဉ်ခဲ့ပေမဲ့ဒုက္ခသည်တွေမပြောင်းချင်ကြတဲ့အတွက်အစီအစဉ်အထမမြောက်ပဲဖြစ်ခဲ့ရတာပါဒုက္ခသည်တွေကတော့လက်ရှိစခန်းတွင်နေထိုင်နေရတဲ့သူတို့အခက်အခဲတွေအပြင်နေရပြည်ရေးအတွက်နိုင်ငံသားအခွင့်အရေးအပါအဝင်အခြေခံရပိုင်ခွင့်တွေအာမခံချက်တွေရဖို့လိုလားကြောင်းတင်ပြခဲ့ကြတယ်လို့လူခွေအထုကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ဦးဤစလန်ကပြောပါတယ
်အဲသူ့ဘက်ကတော့မြစ်စီလေးကတော့သူကဒီကျွန်တော်ရဲ့ဆွေးနွေးချက်တင်ပြချက်ကိုသူအသက်ဆုံးနေယူပြီးတော့ကုလသမဂ္ဂတူတူကြီးလာခဲမှာသူကအဲဆွန်ရက်သွားမယ်ဆိုပြီးတော့တင်ပြသွားမယ်ဆိုပြီးတော့နိုင်ငံတကာဖိစီကိုလည်းသူကတင်ပြသွားမယ်ဆိုပြီးတော့ကျွန်တော်တို့ကျန်အောင်ပြည်တယ်ကျွန်တော်ရဲ့နေရင်းကအမြင်ကျန်လာရဲ့အတွက်လော့ဆောင်သွားမယ်ဆိုပြီးတော့သူကစူးစမ်းသွားမယ်ဆိုပြီးတော့ပြောဆိုသွားခဲ့တာရှိပါတယ်
ညီမအစိုးရကတော့လူခွေအထုကိုယ်စားလှယ်ရဲ့အစီရင်ခံတင်ပြချက်တွေဟာမျှတမှုမရှိဘူးဆိုပြီးမြန်မာနိုင်ငံတဲ့ဝေရောက်ခွင့်ပေးဖို့ညှင်းဆန်ထားပါတယ်ဒီအတွက်လည်းအထုကိုယ်စားလှယ်ဟာဘင်္ဂလားဒေ့ရှ်ထိုင်းနိုင်ငံစားတဲ့မြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေကိုတွားရောက်ပြီးတော့မြန်မာလူခွေအခြေအနေနဲ့ပတ်သက်တဲ့အချက်အလက်တွေကိုစုံစမ်းစစ်ဆေးခဲ့တာပါ January 14ရက်နေ့ကစတင်ခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထုကိုယ်စားလှယ်ရဟီလီရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ17ရက်ကြာခီးစဉ်အစုံလာမယ့် January 24ရက်နေ့မှာတော့ဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲကျင်းပမှာပါ။အဲ့ဒီခီးစဉ်တွေတွေ့ရှိချက်တွေကိုတော့ကုလအထုကိုယ်စားလှယ်ကလာမယ့် March လလူခွေကောင်စီရဲ့အကြိမ်40မြောက်ညှိလာခဲ့မှာတင်ပြမှာလဲဖြစ်ပါတယ်ရှင်။